in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်မေလ17ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25ဒုကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့တရုတ်နိုင်ငံကတင်သွင်းနေတဲ့အထက်အခွန်တုကောက်ဖို့ကြံနေသေးတဲ့ကုန်ပစ္စည်းအားလုံးအခွန်တုမြင့်သတ်မှတ်ဖို့သမတ်တော်နဲ့ထရန့်ကညွှန်ကြားလိုက်ပါတယ်။ကုလသမဂ္ဂရဲ့စစ်ဆေးညီနိုင်မှုနဲ့ရလာခဲ့တဲ့သဘောတူညီချက်အရရင်းမြစ်နိုင်ငံကစစ်ကမ်းသုံးခုကတပ်ဖွဲ့တွေကိုဟူသီသဘောနဲ့ပြန်လည်စတင်ရုပ်သိမ်းနေပါပြီ။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုရန်နိုင်တဲ့သူကြီးညာပေးသွားမှာပါ။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောရရှင်နေနာဆင်ရမယ့်ထိတ်တဲရောက်သတင်းတွေကတော့ရခိုင်ပြည်နယ်အတွင်းမှာစစ်ရေးပဋိပက္ခတွေကြောင့်ဘေးလွတ်ရာကိုတိမ်းရှောင်ပြေးနေရတဲ့ဒေသခံစစ်ရှောင်ဦးရေက4000နီးပါးအထိရှိသွားပြီဖြစ်ပါတယ်။ဒါပေမဲ့လို့ရခိုင်ပြည်နယ်ထဲမှာတိုက်ပွဲအခြေအနေကပိုပြီးတော့မှဆိုးလာနိုင်တဲ့အနေအထားဖြစ်တယ်လို့အေပြောခွင့်ရခိုင်သူခါကပြောပါတယ
်။ရခိုင်ဒေသမှာတော့တိုက်ပွဲကဆက်ပြီးတော့ဒီပြင်းထန်လာမယ့်အနေအထားရှိတယ်။ဘာဖြစ်လို့ဆိုလို့ရှိရင်ဗမာစစ်တပ်ဟာဒီမနေ့ကစပြီးတော့သူတို့ဒီဟိုရေကြောင်းကလည်းပဲဒီ
AA ပြောခွင့်ရပြောခဲ့တာပါဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ပြီးတော့လွှတ်တော်ကိုယ်စားလှယ်တွေရဲ့သွာလာနေထိုင်မှုတွေကိုတက်မတော်စစ်ဖက်ဆိုင်ရာလုံခြုံရေးအဖွဲ့တွေကဥပဒေနဲ့အညီစောင့်ကြည့်အတန်ဖတ်ဓာတ်ပုံရယူနေတာလို့ကာကွယ်ရေးဝန်ကြီးကပြောဆိုလိုက်တဲ့သတင်းနဲ့အတူတရုတ်ကုန်သည်တွေမြန်မာစံကိုအခွန်မဆောင်မဲ့တရားမဝင်ဝယ်ယူနေတာကိုယူနန်အစိုးရကနေစစ်ဆေးနေလို့မြန်မာစံဈေးကွက်ရိုက်ခတ်မှုတွေဖြစ်လာနေတဲ့အကြောင်းသတင်းပေးပို့ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့စနေညနေခင်းရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်တရုတ်နိုင်ငံကတင်သွင်းနေတဲ့အထက်ကအခွန်တုကောက်ဖို့ကြံနေသေးတဲ့ခန့်မှန်းရေဒေါ်လာဘီလီယံ300လောက်တန်ဖိုးရှိမဲ့ကုန်ပစ္စည်းတွေအလုံးကိုအခွန်တုမြင့်သတ်မှတ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကညွှန်ကြားလိုက်ပါတယ်ဒေါ်လာဘီလီယံ200လောက်တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်ခွန်100ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိတုမြင့်သတ်မှတ်လိုက်ပြီးနောက်မှာပဲမနေ့တုန်းကအမေရိကန်ကုန်သွယ်ရေးအထူးကိုယ်စားရောဘတ်လက်သစ်စာကသမ္မတရဲ့အမိန့်ကိုကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါခွန်နေတုံးမြင့်မဲ့အစီအစဉ်ပေါ်အများပြည်သူကသဘောထားပေးနိုင်မှုမကြာခင်အသေးစိတ်ထုတ်ပြန်ပေးမှဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးဆိုင်ရာနောက်ဆုံးတစ်ချိန်ဆွေးနွေးညှိနှိုင်းမှုတွေရှိခဲ့ပေမဲ့သဘောတူညီချက်တစုံတရာမရဘဲဖြစ်ခဲ့ပြီးတဲ့နောက်အမေရိကန်ကသွင်းကုန်ကုန်တိုးကောက်မဲ့အစီအစဉ်ထွက်ပေါ်လာတာပါ။အမေရိကန်ကုန်သွယ်ရေးထူးခြားတဲ့ဗန်နိုင်းဝန်ကြီးစတီဗ်မန်နူချင်တို့ကတော့တရုတ်ဝန်ကြီးကျုပ်လီဝေးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့မနေ့တုန်းကပဲခေတ္တတွေ့ဆုံပါတယ်။ဗန်နိုင်းဝန်ကြီးမနုချင်းကတော့ဆွေးနွေးမှုဟာအပြည့်အစုံဆောင်တဲ့အကြောင်းတွေ့ဆုံမှုပြီးမှပဲသတင်းတောက်တွေကိုပြောခဲ့တာပါ။ဆွေးနွေးမှုတွေအဆုံးသတ်ခဲ့ပြီးတဲ့နောက်သမ္မတထရန့်က Twitter လူမှုကွန်ရက်ကနေမှတ်ချက်ပေးရမှာလဲတရုတ်သမ္မတရှီချင်းဖင်နဲ့ဆက်ဆံရေးတွေခိုင်မာအားကောင်းနေစေဖြစ်တဲ့ကြောင်းနဲ့ဆွေးနွေးမှုတွေဆက်လုပ်သွားမှာဖြစ်ပေမဲ့သွင်းကုန်ကစီးချက်မှုတွေကိုဖယ်ရှားပေးဖို့ကတော့မတိကျသေးဘူးဆိုပြီးတော့လည်းပြောဆိုခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုကအီရန်နိုင်ငံရဲ့ချင်းချောင်းမှုတွေကိုတံပြန်ဖို့အတွက်အရှေ့လယ်ပိုင်းဒေသမှာနောက်ထပ်စစ်လက်နက်ပစ္စည်းတွေကိုထပ်ပြီးတော့တုံ့ပြန်ချထားလိုက်ပါတယ်။ကန်တက်စစ်စေးရေးမှာအသုံးပြုနိုင်တဲ့ USS Arlington စစ်သည်မောင်းနဲ့ Patriot ဒုံးကျည်ပြုတ်လွတ်တဲ့ပစ္စည်းတွေကိုပို့ဆောင်လိုက်တယ်လို့သောက်ကြာနေကကြေညာပါတယ်။ USS Abraham Lincoln Landing သင်္ဘောပါဝင်တဲ့စစ်သည်မောင်းအုပ်စုနဲ့ B-52 ဘုံးကျဲလေယာဉ်တွေအရှေ့လယ်ပိုင်းဒေသကိုရောက်ပြီးတရက်ချာမှာပဲအမေရိကန်ဘက်ကအခုလိုထပ်ပြီးတော့ပို့ဆောင်လိုက်တာဖြစ်ပါတယ်။အီရန်ကအမေရိကန်တွေကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်ဖို့စီစဉ်နေနိုင်တယ်လို့စိုးရိမ်မှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်အမေရိကန်ဘက်ကအရှေ့လယ်ပိုင်းဒေသကိုတက်တီဆေးလွှတ်လိုက်တာဖြစ်ပါတယ်။အမေရိကန်နဲ့အမေရိကန်ရဲ့အကျိုးစီးပွားတွေကိုတိုက်ခိုက်တာတွေကိုတင့်တော်သလိုတုံ့ပြန်သွားမှာဖြစ်တယ်ဆိုတာကိုအီရန်အနေနဲ့နားလည်ဖို့အရေးကြီးတယ်လို့လက်ရှိအမေရိကန်ကာကွယ်ရေးဝန်ကြီးဖြစ်တာဝန်ယူထားတဲ့ Patrick Shannon ဟန်နာတောက်ချာနေမှာပြောပါတယ်။ကျွန်တော်တို့အရှေ့လယ်ပိုင်းဒေသမှာရှိနေတာဟာအကြမ်းဖက်ဝါဒကိုတိုက်ခိုက်နေနေပြီးလုံခြုံရေးတည်ဆောက်ဖို့အပြင်ကိုကာကွယ်သွားဖို့လည်းဖြစ်တယ်လို့သူကပြောပါတယ်။အီရန်ဘက်ကမြေပြင်ကရောပင်လယ်ပင်ကပါချိမ့်ချောက်နေတာဖြစ်တယ်လို့အမေရိကန်စစ်တပ်ကြီးကန်းတာဝန်ရှိသူတူကလည်းပြောပါတယ်။ USS Arlington သင်္ဘောကတော့ USS McHenry နေရာမှာအစားထိုးမှဖြစ်ပြီးတော့ Patriot ဒုံးကျည်ပစ်စင်တွေကိုတော့ဘယ်မှာထားမယ်ဆိုတာကိုအမေရိကန်စစ်တပ်တာဝန်ရှိသူတွေကထုတ်ဖော်ပြောဆိုခြင်းတော့မရှိခဲ့ပါဘူးခင်ဗျာ။
ကုလသမဂ္ဂရဲ့ဆက်ဆက်ညှိနှိုင်းမှုနဲ့ရရှိခဲ့တဲ့သဘောတူညီချက်အရယမန်နိုင်ငံက ဟိုဒေတာဆယ်လစ်နဲ့ရက်စ်အီဆာစစ်ကန်တွေကတပ်ဖွဲ့တွေကိုဟူတီတပုံတွေဒီနေ့ကစာပြီးပြန်လဲရုပ်သိမ်းနေပါပြီ။တပ်တွေရွှေ့ပြောင်းတဲ့စီစဉ်ကိုစနေနေ့ကနေအင်္ဂါနေ့အထိဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းလဲတပ်ဖွဲ့တွေပြန်လဲနေရချက်ထားရေးဆိုင်ရာကုလသမဂ္ဂညှိနှိုင်းဆောင်ရွက်ကော်မတီဥက္ကဋ္ဌမက်ကယ်လူးလက်စ်ကတ်ကမနေ့ကကြေညာထားတာပါ။တပ်တွေနေရရွှေ့ပြောင်းမှုဟူတီတပုံတွေဘက်ကလက်ခံလိုက်တဲ့ပေါ်ကော်မတီကကြိုဆိုကြောင်းလဲပြောဆိုခဲ့ပါတယ်။ယမန်နိုင်ငံကတိုက်ခိုက်နေတဲ့ဖွဲ့တွေကြားအပြစ်ကရစဲဖို့နဲ့စစ်ကဲမျိုးသုံးမျိုးကနေတပ်ဖွဲ့တွေဆုတ်ခွာဖို့လက်ခံခဲ့ကြတဲ့ဟိုဒေတာသဘောတူညီချက်ရရှိခဲ့ပြီးတဲ့နောက်ပထမဆုံးခြေလှမ်းတရအဖြစ်တပ်တွေစတင်ရုပ်သိမ်းတာဖြစ်တဲ့အကြောင်းလဲပြောဆိုထားတာပါတပ်တွေပြောင်းရွှေ့နေရချက်ထားပြီးနောက်ပိုင်းမှာလဲသဘောတူညီချက်ပါအချက်တွေကိုအပြည့်အဝလိုက်နာရဖို့နဲ့ပွင့်လင်းမြင်သာမှုရှိရှိရရှိခံမဲ့လုပ်ရည်တွေနဲ့အခိုင်အမာဆက်လက်ကြိုးပမ်းသွားကြဖို့လဲတိုက်တွန်းခဲ့ပါတယ်ဟိုဒေတာသဘောတူညီချက်ကိုအပြည့်အဝအကောင့်ထဲဖော်နိုင်မယ်ဆိုရင်အကူအညီတွေအရေးကြီးလိုအပ်နေတဲ့ယမန်နိုင်ငံသားတန်ပေါင်းများစွာအတွက်စံနာမှုအကူအညီပေးဖို့နိုင်မှာဖြစ်ကြောင်းလဲပြောဆိုခဲ့တာပါကုလသမဂ္ဂကတော့ယမန်နိုင်ငံမှာငင်းချင်းရေးနဲ့တည်ငြိမ်မှုတွေရရှိစေမယ့်ရည်မှန်းချက်တွေကိုဆက်လက်အားပေးကူညီသွားမှာဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်
။တောင်အာဖရိကနိုင်ငံမှာကျင်းပခဲ့တဲ့ရွေးကောက်ပွဲရဲ့မဲရည်အတွက်99ရာခိုင်နှုန်းကိုရည်တွက်ပြီးချိန်မှာတော့လက်ရှိအာဏာရအာဖရိကအမျိုးသားကွန်ဂရက် ANC ပါတီကမဲအများစုနဲ့ဦးဆောင်နေပါတယ်။မဲရလက်တွေကိုဒီကနေ့မှတင်ပွဲကျင်းညာပြီးချိန်မှာရွေးကောက်ပွဲအောင်ပွဲတွေကိုလည်းကျင်းပသွားဖို့ရှိနေပါတယ်။ဆိုရတစ်ကိုတော့အခုလနောက်ပိုင်းမှာဖွဲ့စည်းသွားမှာပါ။တောင်အာဖရိကနိုင်ငံမှာတရားခွဲခြားမှုတွေအဆုံးသတ်ပြီး1994ခုနှစ်ကပထမဆုံးအကြိမ်ရွေးကောက်ပွဲကျင်းပပြီးချိန်ကစပြီးတော့ ANC ပါတီဟာပါလီမန်ရွေးကောက်ပွဲ6ကြိမ်လုံးကိုနိုင်ထားတာဖြစ်ပါတယ်။အခုနှစ်မှာတော့ ANC ပါတီဟာပထမဆုံးအကြိမ်ဖြစ်တဲ့မဲရီတော်ရဲ့60ရာခိုင်နှုန်းအောက်ကိုရခဲ့တာပါ။ရွေးကောက်ပွဲကျင်းပရေးကော်မရှင်ကတော့ ANC ပါတီဟာမဲရီတော်59ရာခိုင်နှုန်းနဲ့အများဆုံးရတယ်လို့ကြေညာသွားဖို့ရှိတယ်လို့ခန့်မှန်းနေကြပါတယ်ပြီးခဲ့တဲ့နှစ်တွေအတွင်းအောက်ရီလိုက်စားမှုရှုပ်တော်ပုံတွေနဲ့စီးပွားရေးကျဆင်းမှုတွေက ANC ပါတီရဲ့ပုံရိပ်ကိုထိခိုက်စေခဲ့ပြီးတော့တချို့ထောက်ခံသူတွေလည်းတခြားပါတီတွေဘက်ကိုဗတ်ပြောင်းပြီးတော့ထောက်ခံခဲ့ကြတာဖြစ်ပါတယ်တိုက်ခိုက်ဒီမိုကရက်တစ်မဟာမိတ်အဖွဲ့ကတော့မဲရီအတွက်27ရာခိုင်နှုန်းပဲရခဲ့တာကြောင့်2014ကထက်မဲရီအတွက်နေသွားခဲ့ပါတယ်စီးပွားရေးတိုးတက်အောင်လုပ်မယ်လို့ပြောနေတဲ့ Economic Freedom Fighter ပါတီကလည်းမဲ10ရာခိုင်နှုန်းကျော်ရရှိခဲ့တာကြောင့်2014ခုနှစ်ကထက်တော့ပို့ပြီးတော့များလာခဲ့တယ်လို့ဆိုရမှာဖြစ်ပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညနေ�ဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့စနေနေ့ညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုဟာရှီသတင်းပတ်တဲ့ရုရှားကိုတွားရောက်ပြီးရုရှားသမ္မတဗလာဒီမီယာပူတင်နိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရိုရိုနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဗင်နီဇွဲလား၊အီရန်နဲ့2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ဖက်မှုတွေပါဝင်ကိစ္စတော်တော်များကြောင့်နိုင်ငံခြားမပြေမလည်ဖြစ်နေချိန်မှာပဲနိုင်ငံခြားရေးဝန်ကြီးဖြစ်တာဝန်ယူခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်တဲ့ရုရှားကိုတွားမှာပါ။ဝန်ကြီးပွန်ပီယိုနဲ့အမေရိကန်ဒုသမ္မတမက်ပန်စတိုကတော့ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုအစိုးရကိုဖိအားပေးကြိုးပမ်းနေတဲ့တိုက်ခိုက်ခေါင်းဆောင်ဝါဂွိုင်းဒိုကိုရုရှားကဆန့်ကျင်နေတယ်လို့လည်းဆွဆွထားပါတယ်။ဗင်နီဇွဲလားနိုင်ငံကိုအုံချပြီးအမေရိကတိုက်မှာရုရှားကအခြေချဖို့ကြိုးပမ်းနေတယ်လို့လည်းအမေရိကန်ကဆွဆွထားတာပါ။ဗင်နီဇွဲလားမှာရုရှားရဲ့လူရည်တွေပေါ်ဆိုးရိမ်ရောင်းတဲ့သမ္မတမာဒူရိုကိုအားပေးနေတာအရှုံးနဲ့ရင်ဆိုင်မဲ့အလောင်းစားတစ်ခုဖြစ်တဲ့အကြောင်းလည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအကြီးအကဲရှိသူကမနေ့ကပဲသတင်းတောက်တွေကိုပြောဆိုထားပါတယ်။
ဘဂီနာဖာဆိုမှာဒဇာကန်အဖြစ်ဖမ်းဆီးထားတဲ့နိုင်ငံသား၄ယောက်ကိုပြင်သစ်အထူးတပ်ဖွဲ့တွေကကယ်တင်နိုင်လိုက်ပါတယ်။ဒါပေမဲ့ဒီစစ်စင်ရေးအတွင်းမှာတော့ပြင်သစ်အထူးတပ်ဖွဲ့ဝင်၂ယောက်သေဆုံးသွားခဲ့ပါတယ်။ပြင်သစ်အထူးတပ်ဖွဲ့တွေဟာအမေရိကန်ထောက်လှမ်းရေးရဲ့သတင်းအချက်အလက်အကူအညီနဲ့တောက်ကြနေအာယုံမတက်ခင်အချိန်မှာဝင်ရောက်စီးနင်းကြတာဖြစ်တယ်လို့ပြင်သစ်စစ်တပ်ကပြောပါတယ်။ဒဇာကန်၄ယောက်စလုံးကိုကယ်တင်နိုင်ခဲ့ပြီးတော့ဒီထဲက၂ယောက်ကပြင်သစ်လူမျိုးဖြစ်ကြပြီးတော့ဂျန်နဲ့၂ယောက်ကတော့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံသားတွေဖြစ်တယ်လို့ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကပြောပါရယ်ဒီစစ်စင်ရေးမှာပါဝင်တဲ့ဘသူကမှဒီအမေရိကန်နဲ့တောင်ကိုရီးယားတရားခံတွေပါဝင်နေတယ်ဆိုတာကိုမသိကြပဲပြင်သစ်တွေပါတယ်ဆိုတာကိုပဲသိတာဖြစ်တယ်လို့ပြင်သစ်ကာကွယ်ဝန်ကြီးဖလော်ရန့်စ်ပါလီကလည်းပြောပါရယ်ပြင်သစ်ရဲ့အထူးတပ်ဖွဲ့ဝင်တယောက်တွေသုံးသွားတဲ့အပေါ်မှာတော့သူ့အနေနဲ့ဝမ်းနဲ့စိတ်မကောင်းကြောင်းသမ္မတမက်ခရွန်ကတောက်ကြနေကအကြီးအကျယ်ထုတ်ပြန်ပြောကြားထားပါရယ်ဒဇာကန်တွေကိုအောင်မြောက်ကဲတင်နိုင်ခဲ့တဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့လည်းကျေးဇူးတင်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကပြောပါရယ်ပြင်သစ်နိုင်ငံသားကဘာလက်ခီသောနှစ်ယောက်ဟာပ ပြီးခဲ့တဲ့သတင်းဘက်ကဘီနေနိုင်ငံပန်ဂျာရီမြို့သားတတော်ချူဝိုင်းကိုတွားရောက်ခဲ့တဲ့အတွင်းပျောက်ဆုံးသွားခဲ့တာပါသူတို့ရဲ့ခီးသွားအဲလန်ညိုတည်ဆုံးနေတာကိုနောက်ပိုင်းမှာတွေ့ရှိခဲ့ပြီးတော့ဖမ်းဆီးသွားတဲ့သူတွေကိုဘကီနာဖာဆိုနိုင်ငံနဲ့တွားရတယ်ဆိုတာကိုနောက်ပိုင်းမှာခြေရာခံနိုင်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ဟောင်ကောင်ကျွန်းကဝက်တယုံတစ်ခုမှာအာဖရိကဝက်တုတ်ကွေးရောဂါတွေ့ရှိခဲ့တဲ့အတွက်ဝက်ကောင်ရီ6000စလုံးကိုတုတ်တင်ရှင်းလင်းပြင်မဲ့အကြောင်းအစားအစာနဲ့ကျန်းမာရေးဌာနကြီးကပြောလိုက်ပါတယ်ရောဂါကူးစက်ပြန့်နှံ့မှုကိုတားဆီးနိုင်မှုတားတယုံမှာရှိနေတဲ့ဝက်တွေအလုံးကိုတုတ်တင်ရှင်းလင်းပြီးရောဂါပိုတန့်စင်အောင်ဆောင်ရွက်ဖို့လိုအပ်ကြောင်းဟောင်ကောင်ကျွန်းအစားအစာနဲ့ကျန်းမာရေးဌာနကြီးကဆိုဖီယာချန်ကမနေ့နောက်ပိုင်းမှာပဲပြောလိုက်တာပါရောဂါတွေ့ရှိခဲ့တဲ့ဝက်ကတော့ဝက်တုတ်ကွေးရောဂါကြုံရတဲ့တရုတ်ပြည်မှာကြီးခွန်တောင်းပြည်နယ်ကတင်သွင်းခဲ့တာဖြစ်တယ်လို့လည်းပြောပါတယ်အာဖရိကဝက်တုတ်ကွေးရောဂါလူကိုအန္တရာယ်မဖြစ်စေနိုင်တယ်လို့ဝက်ကနေလူကိုကူးစက်မှုမရှိကြောင်းအမေရိကန်စက်ပြိုးရေးဌာနကသတင်းထုတ်ပြန်ထားပြီးအစားအသောက်ဘေးကင်းလုံခြုံရေးနဲ့သက်ဆိုင်မှုမရှိတဲ့အကြောင်းလည်းပြောဆိုထားတာပါဒါပေမဲ့လည်းယောဂကူးစက်ပြန့်နှံ့လွယ်ပြီးမွေးမြူထားတဲ့ဝက်တွေရောတောထဲမှာရှိတဲ့ဝက်တွေကိုပါကြီးငယ်မရွေးတိလောက်တဲ့အထိအန္တရာယ်ရှိတယ်လို့လည်းသတိပေးထားပါတယ်အာဖရိကဝက်တုတ်ကွေးယောဂကြုံရတဲ့အတွက်အမေရိကန်ပြည်တော်စုအိုင်အိုဝါပြည်နယ်မှာဇွန်လတဲ့ကျင်းပဖို့စီစဉ်ထားတဲ့နိုင်ငံတကာဝက်ကုံစီပြပွဲကိုလည်းဖျက်လိုက်ရပါတယ်တရုတ်နိုင်ငံနဲ့အာရှတိုက်နိုင်ငံတို့မှာဝက်တုတ်ကွေးယောဂကြုံရတဲ့အတွက်ကူးစက်ပြန့်နှံ့မှာသတိထားတဲ့အနေနဲ့ကုံစီပြပွဲကျင်းပမဲ့အစီအစဉ်ဖျက်လိုက်ရတာလို့လည်းစီစဉ်သူတွေကပြောဆိုကြပါတယ်
ဟောင်ကောင်မှာခြေတည်ငင်းပေါ်ကြရီဖြစ်နေတဲ့တရားခံလွဲပြောင်းရေးဥပဒေနဲ့ပတ်သက်ပြီးတော့လွတ်တော်မှာလွတ်တော်အမတ်တွေဒီကနေ့ဆွေးနွေးကြစင်မှာလွတ်တော်အမတ်တွေအချင်းချင်းထိုးကြကြိတ်ကြရီဖြစ်ပြီးတော့အစည်းအဝေးလည်းပြတ်သွားခဲ့ပါတယ်ဒီထဲကလွတ်တော်အမတ်တယောက်ကတော့ဆေးရုံရောက်သွားခဲ့ပါတယ်ဒီမိုကရေစီကိုထောက်ခံတဲ့အမတ်တွေရောရုပ်အစိုးရကိုထောက်ခံတဲ့အမတ်တွေဘက်ကဒီဥပဒေကိုထောက်ခံတာကန့်ကွက်တာနဲ့ပတ်သက်ပြီးတော့လုံးဝအလျှော့မပေးဘဲနှင်ခံနေခဲ့ကြတာပါဒီဥပဒေကိုအထည်ပြုမယ်ဆိုရင်ဥပဒေအရအမှုတစ်ခုချင်းစီအပေါ်မှာအခြေခံပြီးတော့တရားခံလွှဲပြောင်းပေးရမှာဖြစ်ပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတော့ဥပဒေကိုအပြောင်းအလဲတွေလုပ်လိုက်ခြင်းအပြင်ဥပဒေကြောင်းအရအားနည်းချက်တွေရှိနေတာကိုကာကွယ်ပေးနိုင်မှာဖြစ်တယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ
။စနေညနေခင်းရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွေဦးနဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအယူအဆထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်။ရခိုင်ပြည်နယ်အတွင်းစည်ရေးပဋိပက္ခတွေကြောင့်ဘေးလွရာကိုတိမ်းရှောင်ပြေးနေရတဲ့ဒေသခံစစ်ရှောင်ဦးရေက4000နီးပါးအထိရှိသွားပြီဖြစ်ပြီးသူတို့အတွက်အရေးပေါ်တောက်သုံးရည်နဲ့စားနပ်ရိက္ခာတွေလိုအပ်နေတယ်လို့ကုညီကယ်ဆယ်ပေးနေသူတွေကပြောဆိုလိုက်ပါတယ်စစ်ဖြစ်နေတဲ့နေရာတွေမှာစစ်တပ်အင်အားပိုတိုးချလာနေတဲ့အတွက်ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေအေနဲ့မြမအစိုးရတပ်တို့ကြားတိုက်ပွဲတွေကပိုပြီးတော့မှပြင်းထန်လာနိုင်မဲ့အနေအထားဖြစ်တယ်လို့လည်းအေအေရခိုင်တပ်ပြောခွင့်ရကဆိုပါတယ်ရခိုင်ကနောက်ဆုံးအခြေအနေတွေကိုဆက်သွယ်စုံစမ်းထားနာစင်ပါရှင်စစ်ဘေးရန်တင့်နေတဲ့ရခိုင်ပြည်နယ်အတွင်းမြောက်ဦးကြောက်တော်မင်းပြဘူးသီးတောင်ရသေးတောင်နဲ့ပုံနှကျွန်းမြို့နယ်6မြို့နယ်တွေမှာယာယီဒုက္ခသည်စခန်းပေါင်းက60အထိရှိသွားပြီဖြစ်ပြီးစစ်ဆောင်ပြည်သူတွေပါဝင်ကြေးရွာတွေထဲမှာပဲဘေးလွရာကိုတင်းရှောင်နေကြရတဲ့ဒုက္ခသည်စုစုပေါင်းကအခုနောက်ဆုံးအချိန်အထိ38500အထိရှိသွားပြီလို့စစ်ဆောင်စခန်းတွေအထိစည်ရင်းလိုက်လံကောက်ယူနေတဲ့ရခိုင်တိုင်းရင်းသားမြို့နယ်များအစည်းအရုံး IEC ကမေလာဇန်ကထုတ်ပြန်ထားပါတယ်လက်တလောစီပြေဒုက္ခသည်တွေရဲ့အခြေအနေဟာအရေးပေါ်အခြေအနေကိုရောက်နေပြီလို့ရခိုင်တိုင်းရင်းသားမြို့နယ်များအစည်းအရုံးကကိုစစောထွန်းကပြောပါတယ်
။ဒီနေ့ကကျွန်တော်တို့ဖုတ်ပြန်ရှဲမှာတော့ဒီ3,600ရှိတာပေါ့။အခုနောက်ပိုင်းမှာတော့ဒီတေးတောင်ဘက်မှာဒီမျိုးပေါ်မှာသခင်ငါးခုတို့လာတယ်ဆိုတော့အဲ့ဒီမှာက930လောက်ရှိတယ်။နောက်စစ်ပြေမှာကနေပြီးတော့မှ110လောက်ရှိတယ်ဆိုတဲ့ခါကျတော့နောက်ထပ်1000လောက်ထပ်တို့လာတာပေါ့နော်။6,500လောက်ဖြစ်တော့ပါတယ်မှာ
။ဟုတ်ကဲ့အဲ့တော့လက်တလောမှာရောဘာတွေအရေးကြီးလို့လေတောက်သုံးရေကအဓိကလားစားနပ်ရိက္ခာရောနောက်တခြားဘာများလိုအပ်နေတာရှိပါလဲရှင
်အဲအခုကတော့အမရေဖေပေါ့ဆောင်ကတော့လိုနေတာပါပဲဘာကြောင့်လဲဆိုတော့နိုင်ငံတကာအဖွဲ့အစည်းတွေကလည်းပဲဒီဒီရမကူညီနိုင်တဲ့အခြေအနေအဲနောက်ဒီသခင်တွေမှာလည်းပဲတဖြည်းဖြည်းနဲ့ဒီကွင်ခွဲမှုတွေကနေပါလာနေတဲ့အခြေအနေပေါ့လေလိုအပ်တာကတော့ဖေပေါ့ဆောင်ကလိုနေတာပါပဲရေဆိုလို့ရှိရင်လည်းအခုကဒီစီမစ်ချောင်းသခင်တွေဒါမကပဲဒီနေဖက်မှာရှိတဲ့ကြည့်ရောတော်တော်များများမှာဒီရတီဆိုရင်ရခိုင်မှာကရေကြီးပြဿနာလေးရှိနေပြန်ရောနေရာထိုင်ခင်းရောရေချပါတာရောနောက်စနေခါထပ်ပွဲမှုနေလာတာရောဆိုတော့ဒီအချိုးစစ်တွေကတခြားဒီကျင့်မဲ့ပြဿနာကိုလည်းရှိလာပြန်ရောပေါ့နော်အဲ့လိုတော့ဖြစ်နေပါတယ
်ဒီလိုစစ်ချောင်းတွေ4000လောက်ထိတိုးလာနေချိန်မှာတော့ရခိုင်ပြည်နယ်အတွင်းလားနေချီဖြစ်နေတဲ့ရင်ဆိုင်တိုက်ပွဲတွေကဒီကနေ့ထိဆက်ပြီးတော့ပြင်းပြင်းထန်ထန်ဖြစ်နေသေးပါစစ်ဖြစ်နေစဲနေမြေတွေထဲအစိုးရတပ်ဖက်ကစစ်ရာတွေပို့တိုးချလာနေတဲ့အတွက်ရှေ့ဆက်ပြီးတော့တိုက်ပွဲတွေပိုဖြစ်လာနိုင်တဲ့အနေအထားကိုရောက်နေတယ်လို့အေအေရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ပြောခွင့်ရခိုင်သူခါက VOA မြန်မာပိုင်းကိုပြောပါတယ
်ရခိုင်ဒေသမှာတော့တိုက်ပွဲကဆက်ပြီးတော့ဒီပြင်းထန်လာမဲ့အနေအထားရှိတယ်ဘာဖြစ်လို့ဆိုလို့ရှိရင်ဗမာစစ်တပ်ဟာဒီမနေ့ကစပြီးတော့သူတို့ဒီဟိုရေကြောင်းကလည်းပဲဒီ
ဟုတ်ကဲ့ဒီစစ်လက်နက်ပစ္စည်းတွေခပ်ပြီးတော့အင်အားဖြည့်နေတာရှိတယ်ဗျာနော်အခုကတို့ကြီးသားတွေနေသားတွေတင်မကဘူးဒီသားကပါတို့ဝင်ပြီးတော့မှအဲ့မှာဒီနောက်ကနေထောက်ပံ့ရေးတွေအဲ့ဒါတွေပေးလာတာတွေ့ရတယ်နော်အခုတို့ရဲ့စစ်လက်နက်ပစ္စည်းတွေပြောင်းတဲ့ပြောင်းတာရွှေ့တာတွေကိုအဲ့ဒီရေသားကဒီရေကြောင်းကနေပြီးတော့ပို့လာတာတွေရှိတယ်ဆိုမနေ့ကထူးခြားတာတခုကတော့မနေ့ကညဒီတိုက်ပွဲညတိုက်ပွဲဖြစ်နေတော့မှာကြောက်တော့ဖက်ကနေပြီးတော့တို့ဒီဟိုအင်အားတွေပို့တဲ့အခါကနော်ဒီဥစ္စာပေါ့နော်အင်အားဖြည့်တင်ဖို့အတွက်ပို့တဲ့အခါဒါအရသာကားတွေကိုဟိုရှိုးဆွေးပြီးတော့ပို့လာတာရှိနေတာရှိုးဆွေးပြီးတော့အဲ့လိုမျိုးကုန်တင်ကားတွေတုံးလာတာတွေ့ရတယ်
စီးတင်မမှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာတော့မနေ့တောက်ကြနေမနေ့ပိုင်းတော့ကရခိုင်ပြည်နယ်ကြောက်တော်မြို့မှာဘုံခွဲတိုက်ခိုက်မှုတွေဖြစ်ခဲ့ပြီးဘုံခွဲတိုက်ခိုက်သူဟာအေးအေးတပ်ဖွဲ့ဝင်ဖြစ်ပြီးအသေးဖမ်းဆီးခဲ့တယ်ဆိုတာကိုလည်းတပ်မတော်သတင်းမှန်ပြန်ကြားရေးအတွင်းမှုဘုံမှုချုပ်ဇော်မင်းထွန်းကပြောဆိုထားပါတယ်ရခိုင်ပြည်နယ်အတွင်းအေးအေးရခိုင်တပ်နဲ့ဆစ်ဖြစ်နေတဲ့အချိန်မှာတော့ဒေသခံလူငယ်တချို့ကိုအေးအေးတက်နဲ့ဆက်ဆက်တဲ့ဆိုပြီးဖမ်းဆီးစစ်ဆေးနေတဲ့အပေါ်စိုးရင်ကြောင့်တေဆုံးသူတွေနဲ့ပတ်သက်လို့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးယုံကမနေ့တောက်ကြနေ့ကတိုက်တွန်းခဲ့ပါတယ်။အေးအေးပြောခွင့်ရပုဂ္ဂိုလ်ခိုင်သူခါက
အဲ့လိုမျိုးဒီနိုင်ငံတကာကနေပြီးတော့နော်လခိုင်တွေကိုအဲ့လိုဝိုင်းဝန်းပြီးတော့ဒီဥစ္စာပေါ့နော်ဒီကေစီပေးတာတော့ကျွန်တော်တို့ကျေးဇူးတင်ပါတယ်။ဘာဖြစ်ဆိုလို့ရှိရင်အခုကလူမျိုးရေးရတာအညိုးအသေးကြီးကြီးနဲ့နေပြီးတော့ဥတေတိုက်ခိုက်လာတာတွေ့ရတယ်အထူးသဖြင့်တော့ဒီလွန်ခဲ့တဲ့လပိုင်းတွေကတည်းကသူတို့အဲ့ဒီလူမျိုးလောက်လာတာဆိုတော့အခုဟာကတော့ပို့ပြီးတော့ဒါဟိုဘယ်လိုပြောမလဲလူငင်းချင်းချင်းဒါပြောင်ပြောင်တင်းတင်းဖြစ်လာတာပေါ့နော်သူတို့ဒီအရသာတွေပုံမှာပြင်မာတော့တိုက်ခိုက်လာတဲ့ဥစ္စာကိုတော့ဒါနိုင်ငံတကာအတိုင်းဝိုင်းကနေပြီးတော့အဲ့လိုမျိုးဟိုပြောလာတဲ့ဥစ္စာကတော့ဒါဟိုကောင်းတဲ့ကိစ္စပေါ့ဗျာနော်ဒါဟိုလုတ်တဲ့လုတ်ထိုက်တဲ့ကိစ္စလို့ကျွန်တော်တို့အဲ့လိုဆိုရင်မြင်ပါတယ
်။စီးပရိပခါတွေပြင်းထန်စေစေရခိုင်ပြည်နယ်တည်ငြိမ်အေဂျင်ရေးနိုင်ငံတော်သမ္မတကဖွဲ့စည်းပေးထားတဲ့ကော်မတီရဲ့ဥက္ကဋ္ဌဦးဝေးတောင်နဲ့အဖွဲ့ကတော့ဒီကနေ့ရခိုင်ပြည်နယ်စစ်တွေကိုရောက်ရှိလာပါတယ်။ရခိုင်ပြည်နယ်ဝန်ကြီးချုပ်ပြည်နယ်ဥပဒေချုပ်ပါဝင်ရခိုင်ဆိုရအဖွဲ့တွေနဲ့တွေ့ဆုံပြီးတော့ရခိုင်ပြည်နယ်လုံခြုံရေးတရားဥပဒေစိုးမိုးရေးတည်ငြိမ်အေဂျင်ရေးတွေဆွေးနွေးခဲ့တယ်လို့မိုးရာသီမှာတိုက်ပွဲဆောင်ပြည်သူတွေလုံခြုံစိတ်ချစွာနေနိုင်ရေးယာယီစာဦးတွေဆောက်လုပ်မဲ့ကိစ္စတွေလည်းဆွေးနွေးခဲ့တယ်လို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ရုံးကတင်ထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်ဝန်ကြီးချုပ်ကိုရိုင်းစစ်တွေမျိုးကစစ်ပေးစစ်ချောင်းနေစီကိုအကူအညီတွေသွားပေးနေပေမဲ့လမ်းမဆက်သွယ်ရေးခက်ခဲတယ်လို့လုံခြုံရေးအရတားမြစ်ခံထားရတဲ့နေရာတွေကအကူအညီမှန်တကယ်လိုအပ်နေတဲ့စစ်ပေးရှောင်ဒုက္ခသည်တွေစီကိုတော့အကူအညီတွေမရောက်လာဘူးလို့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ရှင
်သောသားရှင်များရှင်ရခိုင်ပြည်နယ်မှာလက်နက်ကင်ပတိပခါတွေကြီးထွားလာနေတာနဲ့အမျှအရက်သားတွေထိခိုက်သေးကြတာတွေဖမ်းဆီးစစ်ဆေးခံရတာတွေကြုံနေရပါတယ်။လက်နက်ကင်ပတိပခါတွေကြားအရက်သားတွေမြေစာပင်ဖြစ်နေရတာအတိကဘသူတွေမှတာဝန်ရှိပါသလဲ။ထိခိုက်သေးခြင်းမှုတွေကိုရှောင်ရှားနိုင်ဖို့နဲ့ထိခိုက်နစ်နာခဲ့ရသူတွေအတွက်တရားမျှတမှုရနိုင်ဖို့ဘာတွေလုပ်သင့်တယ်လဲ။ဘာတွေလုပ်နိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတရားရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမင်းများလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0123923255လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နံပါတ်ဖြစ်ဖြစ်အသံ file နံပါတ်ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းလေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင
်။ဒီကနေ့စနေညဓာတ်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပြရသေးရှင်ဆက်ပြီးတော့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်တက်မတော်စစ်ဖက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့တွေကလွှတ်တော်ကိုယ်စားလှယ်တွေရဲ့သွာလာနေထိုင်မှုလှုပ်ရှားမှုတွေကိုစောင့်ကြည့်တာအတန်ဖန်းတပ်ပုံရယူတာတွေဟာဥပဒေနဲ့အညီလှုပ်ဆောင်ခွင့်ရှိတဲ့အတိုင်းရယူစောင့်ကြည့်ခြင်းသာဖြစ်တဲ့ဆိုပြီးကာကွယ်ရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်လွှတ်တော်ကိုယ်စားလှယ်တချို့ကတော့ဒါဟာပုဂ္ဂိုလ်ရေးထိပါးနှောက်ယှက်မှုလို့စွပ်စွဲထားကြပါတယ်ဒီအကြောင်းကိုတော့ VOA သတင်းတောက်မမေခါကစူးစီးတင်ပြထားပါတယ်
လွှတ်တော်ကိုယ်စားလှယ်တွေကိုစစ်ဖက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့ဝင်တွေကနေစုံစမ်းထောက်လှမ်းတာတွေရှိနေပြီးဒါတွေဟာဥပဒေနဲ့ညီညွတ်ခြင်းမရှိဘူးလို့ NLD ပါတီကတနင်္သာရီတိုင်းဒေသကြီးကော်တောင်းမဲဆန္ဒနယ်ကလွှတ်တော်ကိုယ်စားလှယ်ဦးခင်စောကဆိုလိုက်တာပါဒီကိစ္စကိုလွှတ်တော်မှာဆွေးနွေးတင်ပြခဲ့ချိန်မှာတော့ကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်မြင့်နယ်ကဒါဟာဥပဒေနဲ့အညီလှုပ်ဆောင်ခွင့်အတိုင်းရယူချင်တာဖြစ်တယ်လို့တုံ့ပြန်ပြောဆိုလိုက်တာပါ
လေးရရမှုအားပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုအနောက်ဆက်ဖြစ်စေသောလူကုန်သိက္ခာကိုထိခိုက်စေနိုင်သောနောက်ခံစောက်ကြည့်ခြင်းတုံထောက်ခြင်းနှင့်တုံ့ပြန်ဖြစ်သည်ဟုမဆိုနိုင်ပေသို့တော်ကိုယ်တော်များနေဖြင့်ဆောင်ရွက်မှုကြောကြောက်မှုများအပေါ်မမှန်မကန်လောက်ချံဖန်တီး၍သတင်းမှားများဖန်တီးပြုလုပ်ခြင်းခံရမှသာသက်ဆိုင်ရာတည်ဆဲဥပဒေနှင့်ညီရ ဒီဦးနိုင်ရေးဆောင်ရမည်ကိစ္စရဖြစ်ကြောင်းသိရှိရပါတယ်တို့ဖြစ်ပါပြီသို့တော်ကိုယ်တော်လည်းမိကုန်းပါပုဂ္ဂိုလ်ဆိုင်ရာနိုင်ငံခံစောင့်ကြည့်ခြင်းစုံစမ်းခြင်းနှင့်စုံစမ်းခြင်းပြုလုပ်မှသာဒရင်းရရှိနိုင်သည့်ကိစ္စရများဖြစ်သောကြောင့်ဘယ်တခုဒရင်းရရှိနိုင်သည့်ကိစ္စရများဖြစ်သည့်အတွက်၎င်းကိစ္စပေါ်ဒရင်းရယူခြင်းမှာနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနှ
တကယ်လို့သူတို့သတင်းရယူဖို့ပြမှုတွေမှာမှန်ရင်ခဲ့တာတွေဥပဒေကြောင့်ရကျော်လွန်တာတွေရှိခဲ့မယ်ဆိုရင်လုံဆောင်တဲ့သူကိုဥပဒေကြောင့်ရရေးယူတာတွေလုံတော့မှဖြစ်တယ်လို့ဒူးဝင်ကြီးဗိုလ်ချုပ်မြင့်တွေကပြောဆိုခဲ့ပါသေးတယ်ဒီကိစ္စကိုဆွေးနွေးတင်ပြခဲ့တဲ့ဥက္ကင်စောကတော့အခုလိုစုံစမ်းထောက်လန်းတာကနိုင်ငံသားပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုဥပဒေကိုကျော်
လူရဲ့လုံရပုံပါသူတို့ကာကွယ်ပြီးတဲ့သဘောပေါ့ရှိတာပေါ့ဒီကောင်းကဘယ်လိုဟာပုံကိုရဆက်လာလုံလက်ခဲ့နော်ညပုံကိုဆက်လာလုံကြုံမှုကာကွယ်တဲ့ဥပဒေပဲနော်အမီကလည်းလုံနေတဲ့အပေါ်မှာသူ့လူတွေပေါ့သူကာကွယ်လေလို့ပဲအဲ့လိုဒီက
ရခိုင်မျိုးသားပါတီပြည်သူ့လွတ်တော်ကိုယ်စားလှယ်ဥဖေတန်းကတော့အခုလိုနောက်ယောင်ခံလိုက်တာလွတ်တော်ကိုယ်စားလှယ်တွေကိုစုံစမ်းထောက်လှမ်းတာတွေမရှိသင့်ဘူးလို့ပြောဆိုသွားပါတယ်
အဲဒါတော့ကျွန်တော်တို့တွေ့ကြုံရတဲ့လောက်ပေါ့နော်ကျွန်တော်တို့စီမှာတော့အဲ့လိုပေါ်ပေါ်ထင်းထင်းလောက်တာမျိုးတော့ကျွန်တော်တို့မတွေ့မိသေးဘူးပေါ့အဲဘလူးအက်ချစ်စေလွတ်တော်ကိုယ်စားလှယ်ပြောက်အဲ့လိုနောက်ယောင်ခံလိုက်တာတို့အာနာတော့ပုံကိုဖြတ်ပြီးနားထောင်လို့ဆိုတာဒါကဒီပုဂ္ဂိုလ်ဆိုင်ရာဒီကုန်သိက္ခာကိုထိခိုက်တယ်ပြီးတော့သူ့ရဲ့လုံခြုံမှုကိုထိခိုက်တယ်ဆိုတော့ဥရင်းနဲ့ညိတာပေါ့ဒါမှဝန်ကြီးပြောထားတဲ့ဥရင်းရလုတယ်ဆိုတော့အဲ့လိုလုရမယ်ဆိုရဲဥပဒေမျိုးတော့ကျွန်တော်တို့မတွေ့မိသေးဘူးအဲ့တော့တို့ထောင်းလိုက်ရလုတဲ့အစင်လာတစ်ခုပဲချိလိုက်မယ်အဲ့အဲ့ကြောင့်ဘာပဲရှုံပြီးတော့သုံးတက်ရရင်တော့ဟောဒါသတ်တော်ကိုယ်စရေတွေကိုဟာလာဒါဟိုအချင်းချင်းတွေ့အောင်ဟာဒီဒီတန်တရားချိအောင်စိတ်ထဲမှာဟာလာကျွန်တော်မြဲချိအောင်အောင်လုတာလည်းချိတဲ့
ဒီစဲနိုင်ငံသားပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုဥပဒေပုံမှန်ရှစ်ခါအရာကတော့ပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကိုထိခိုက်စေတဲ့နောက်ရောက်ခံလိုက်တာစုံစမ်းစစ်ဆေးတာတွေမလုပ်ရဘူးလို့ပြဋ္ဌာန်းထားပါတယ်ရှင်
မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဆန်စပါးဈေးကွက်ရဲ့သတင်းကိုတင်ပြပေးချင်ပါတယ်တရုတ်ကုန်သည်တွေကမြန်မာဆန်တွေကိုအခွန်မဆောင်ပဲဝယ်ယူနေကြလို့ဒါဟာတရားမဝင်ရောင်းဝယ်မှုဖြစ်တဲ့အတွက်ယူနန်အစိုးရကသူ့ရဲ့ပြည်တွင်းမှာစစ်ဆေးဖမ်းဆီးတာတွေလုပ်လာပြီးတဲ့နောက်ပိုင်းမြန်မာဆန်ဈေးကွက်မှာရိုက်ခတ်မှုတွေရှိလာနေပါတယ်အခုနှွေစပါးပေါ်ချိန်မှာတော့ကုန်သည်အဖွဲ့အစည်းတွေမနစ်ကသတ်မှတ်ထားတဲ့အခြေခံစပါးပေါက်ဈေးထက်နည်းနေတယ်လို့လယ်သမားတွေအနေနဲ့ချင်းငွေတွေပြန်ပြီးဆက်နိုင်မှုအရေးရတဲ့ဈေးနဲ့ဘာကိုထုတ်ရောက်နေရတဲ့အခြေအနေလည်းဖြစ်နေပါတယ်ဒီအကြောင်းကိုတော့ဆန်လုပ်ငန်းရှင်အတိုင်းဝိုင်းကိုမေးမြန်းထားတဲ့ကိုဇော်ထက်ရန်ကုန်ကနေသတင်းပေးပို့ထားပါတယ
်2019ခုနှစ်ဟာမြန်မာဆန်အတွက်အတော်လေးထိခိုက်ညံ့တာမှုရှိခဲ့တယ်လို့ပြောလို့ရပါတယ်တရုတ်နိုင်ငံယူနန်ပြည်နယ်အစိုးရကတရုတ်ကုန်သည်တွေနယ်စပ်ကနေမြန်မာဆန်တရားမဝင်တင်သွင်းနေရကိုအရေးယူနေတယ်လို့တရားဝင်ပေးဆောင်ရမယ့်အခွန်ကလည်း39ရာခိုင်နှုန်းရှိတဲ့အတွက်တရုတ်ကုန်သည်တွေကမြန်မာဆန်ဝယ်ယူရကိုရန်နာလိုက်ပါတယ်ဒါရဲ့တက်ရောက်မှုကတော့နေဆက်ဆန်တင်ပို့မှုရဲ့တန်ချိန်နှစ်တန်းဒီပါရပ်ဆိုင်းသွားတဲ့အခြေအနေဖြစ်တယ်လို့ကုန်တယ်ရီကပြောပါတယ်။ကုန်တယ်ရီရဲ့ဝယ်လူကကျဆင်းသွားတယ်လို့ဒီနှစ်စပားအထွက်ကလည်းအရင်ကထက်များတဲ့အတွက်စပားဈေးဟာမနစ်ကသတ်မှတ်ထားတဲ့အခြေခံဈေးတင်းတရာကျပ်5သိန်းထုံးအောက်ကိုကျသွားရတာလို့ ARD တိုင်းဒေသကြီးတောင်သူလယ်သမားအသင်းအတွင်ရမှုဦးအေးတောင်းကပြောပါတယ
်။စပားဈေးကျတယ်ကိုကျွန်တော်လယ်သမားတွေကဒီချိန်မှာမဝယ်နိုင်လဲကျွန်တော်ကတော့အတင်းတုံးထိုးရောင်းနေရတာပဲလေ။ကြတိဘူးအခြေအနေကြောင့်လေဝေးကြီးကျွေးအကျွေးပါညာဆက်ဖို့ရည်ရှိတယ်လေ။နောက်ရာသီဥတုအခြေအနေနဲ့ဟိုစပါးတွေမိုးပြီးမှဆိုးတာတွေလည်းပါတယ်။ကျကုန်တယ်ဘက်ကလည်းပါပြစ်မယ်ဆိုတော့သူတို့ကဆန်းရောင်းဝယ်ထိုင်းနေတဲ့အတွက်ဘာမှမကြည့်ရဘူး။တက်လိုက်တဲ့ထားကြနေရမရှိဘူး။အဲ့လိုပြဿနာတွေပေါ်ပြီးတော့စပါးတွေထိုးကြတယ်လို့ကျွန်တော်သုံးသပ်တယ
်။လယ်သမားအများစုကစိုက်ပျိုးဈေးချင်းငွေနဲ့စိုက်ကြတယ်လို့ဓာတ်မြော်စာဒီဇယ်ပို့တက်ဈေးစရဲ့လုပ်ငန်းသွင်းရစုတွေရဲ့ကုန်ကျစရိတ်ကလည်းတက်လာတဲ့အတွက်ဒီနှစ်မှာအရင်လောက်ပဲပြန်ရောက်ဖို့ရှိကြောင်းဦးရီတောင်းကပြောပါတယ်။စွားစိတ်တင်းတရာကိုအခြေခံကြက်၅သိန်းနှုန်းအနည်းဆုံးထားပေးဝယ်ဖို့စံစွားအသိန်းချုပ်က2018မတ်လ6ရက်ကထုတ်ပြန်ထားတာပါဈေးကွက်မှာအခြေခံဈေးထက်ကျနေရင်တောင်အခြေခံဈေးနှုန်းတိုင်းပေးဝယ်ယူရမယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီနှစ်အတွက်သတ်မှတ်ချက်မရှိပေမဲ့လည်းအဲ့ဒီအခြေခံဈေးနှုန်းတိုင်းပဲပြင်ပမှာရောင်းဝယ်သတ်မှတ်ချက်ရှိနေရပါတောင်သူတွေကတော့ငွေလိုအပ်တဲ့အချိန်မှာဒီအခြေခံဈေးနှုန်းအောင်းနေပဲရောင်းရရဲ့အနေအထားရှိနိုင်ကြောင်း AOR တိုင်းဒေသကြီးစိုက်ပျိုးရေးဦးစီးဌာနဒုတိုင်ဦးစီးမှုဦးထေးလွင်က VOA ကိုပြောပါတယ်
电话我讲过的，这个开开群里的卡票嘛，因为老板没信任那叫，期间税务，当多的个路期间税务上点的税，到路地期间税务也难买路钱嘛的，这个路期间税务没上点的卡票嘛了，路费皮皮，还是每季开开的叫，但小票上点的，上那里票拿来对的，只要到家内嘛。
AB 拉个北京马路的，独立下建庙前往的波拉马西门跟波拉马，啊，对面看唐山书店的第五南岸家的文具有最送的嘉宾，密码三第一问电波内部，啊，正面多对你不加他比，第多对你们的三等人得等奖后，西南江外的省电波大部是话的，密码南岸三十八等奖个五上比，那怕哪里没杀中了，按摩有沿途内部，他会上月大马吧。大部分第五密码内在工作一个密码不敢第一问所谓的第五不敢说第二部分蓝江你那边怎么谈的吧第五比如部分工作目前蓝江案的进步了哈刚才大家是比内在工作一码了日来面上那段密码内在看的第五球难比那里有多一三哈等那个单人那单你把老师吧的可是谁过哈龙外也三多一千的批将 ARE 单提大机三十龙外新面等欧格他无所谓啊表白的
我第一次过来弄灯啊，人我都看不来，龙王路线多了，路偏多了不？喏，第一个出门你要路偏多了不？你是为了要话了不？要话了，地方嘞，我心情好，你慢慢睡呗，用多那个是不？慢慢睡下来，心情都简单的都转了家了，我那路线嘛，要要话了，我慢慢睡下来，是吧？咱们要要你的路面，我没我的路了，没我难。
妈妈能够上电波户啊那他说过他说是本来那天滴滴答答有家多的路生日压力嘛跑遍他家玩的女子把报警嘛谁家你也对打过屁下部妈妈能够三十八等就破问的呀所以不理解不帮上的大部能够到他妈的熊嘛没那个没那个个孙女给家比对这个的人突然多没路进家他玩的
ကိုဇော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လင်းပေးမယ်ညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ဒီညပိုင်းအစီအစဉ်မှာတော့မြန်မာတခွင်အစီအစဉ်သတင်းတော်မှတ်စုအစီအစဉ်နဲ့စနေညဒိုင်းလီလိုက်ဆွေးနွေးခန်းတွေကိုတင်ဆက်ပေးဖို့ရှိတာမျိုးစောင့်မျှော်နာဆင်နိုင်ကြပါတယ်ရှင်။ခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါမယ်ရှင
်။ဒီနေ့ငငါတင်သွင်းနေတဲ့အထက်ကခွန်တုကောက်ဖို့ကြံနေသေးတဲ့ခန့်မှန်းခြေဒေါ်လာဘီလီယံ300လောက်တန်ဖိုးရှိမဲ့ကုန်ပစ္စည်းတွေအားလုံးကိုအခွန်တုံးမြင့်သတ်မှတ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကညွှန်ကြားလိုက်ပါတယ်။ဒေါ်လာဘီလီယံ200လောက်တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်အခွန်10ရာခိုင်နှုန်းကနေ25ရာခိုင်နှုန်းထိတုံးမြင့်သတ်မှတ်လိုက်ပြီးတဲ့နောက်မှာပဲမနေ့တုန်းကအမေရိကန်ကုန်သွယ်ရေးအထူးကိုယ်စားလှယ်ရောဘတ်လက်သစ်စာကသမ္မတရဲ့အမိန့်ကိုကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။အမေရိကန်ပြည်ထောင်စုကယူရန်နိုင်ငံရဲ့ချင်းချောက်မှုတွေကိုတံပြန်နိုင်မှုအတွက်အရှေ့လေဘိုင်းဒေသမှာနောက်ထပ်စစ်လက်နက်ပစ္စည်းတွေထပ်မံတိုးမြှင့်ချထားလိုက်ပါတယ်။ကန်တက်စစ်စင်းမှာအသုံးပြုနိုင်မဲ့ USS Arleigh စစ်သင်္ဘောနဲ့ Patriot ဒုံးကျည်ပြုတ်လုပ်တဲ့ပစ္စည်းတွေကိုပို့ဆောင်လိုက်တဲ့အကြောင်းမနေ့တုန်းကပဲကြေညာခဲ့တာပါ။ကုလသမဂ္ဂရဲ့စစ်ဆင်ညှိနှိုင်းမှုနဲ့ရရှိခဲ့တဲ့သဘောတူညီချက်အရယမန်နိုင်ငံက Hodeida Salif နဲ့ Ras Issa Sikand တွေကတပ်ဖွဲ့တွေကိုဟူသီသဘုံတွေဒီနေ့ကဆက်လို့ပြန်လည်ရုပ်သိမ်းနေပါပြီ။တတိရွှေပြောင်းတဲ့စီစဉ်ကိုစနေနေ့ကနေအင်္ဂါနေ့ထိဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းလဲတပ်ဖွဲ့တွေပြန်လည်နေရာချထားရေးဆိုင်ရာကုလသမဂ္ဂညှိနှိုင်းဆောင်ရည်ကော်မတီဥက္ကဋ္ဌမက်ကယ်လိုလက်စကတ်ကမနေ့ကပဲကြေညာထားတာပါ။တတိနေရာရွှေပြောင်းမှုဟူသီသဘုံတွေဘက်ကလက်ခံလိုက်တဲ့အပေါ်ကော်မတီကကြိုဆိုတဲ့အကြောင်းလဲကော်မတီဥက္ကဋ္ဌကပြောဆိုထားတာဖြစ်ပါတယ်။တောင်အာဖရိကနိုင်ငံမှာကျင်းပခဲ့တဲ့ရွေးကောက်ပွဲရဲ့မဲရည်အတွက်96ရာခိုင်နှုန်းကိုရည်ထွက်ပြီးတဲ့အချိန်မှာတော့လက်ရှိအာဏာရအာဖရိကမျိုးသားကွန်ဂရက် ANC ပါတီကမဲအများစုနဲ့ဦးဆောင်နေပါတယ်။မဲရည်လက်တွေကိုဒီကနေ့တရားဝင်ကြေညာနိုင်တဲ့အချိန်မှာတော့ရွေးကောက်ပွဲအောင်ပွဲခံခန်းနာတွေလည်းကျင်းပသွားဖို့ရှိပါတယ်။အစိုးရတက်ကတော့ဒီလနောက်ပိုင်းကျမှဖွဲ့စည်းနိုင်တော့မှာပါ။
စနေညနေခင်းရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Knolius Tino ဖြစ်ပါတယ်ရှင်။ကျမကဆုမမဒီညနေခင်းအစီအစဉ်ဒီကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လင်းပေးမယ့်အစီအစဉ်ကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
Thank you.